မင်္ဂလာပါရှင်။ VOA American တန်ရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ29ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18 19 25တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုပြန့်နှံ့ကူးစက်လာမဲ့အရေးရှောင်နိုင်မယ်လို့မထင်ပေမဲ့အသင့်ပြင်ထားပါတယ်လို့သမ္မတ Trump ကပြောပါတယ် Virus and Ray ကြောင့်ပဲအမေရိကန်တောင်ကိုရီးယားပူးတွဲစီးရေးလေ့ကျင့်မဲ့အစီအစဉ်ကိုဖျက်လိုက်ပါတယ်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ် Narendra Modi ကဒီကနေ့အခမ်းအနားနဲ့ဂုဏ်ပြုကြေညာပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တဲသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီထဲမှာဒီနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းတဲ့မဟာမင်းကြီးရဲ့အစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုတည်ကြားရမှာပ
ါ Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and
Rohingya တွေနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးတွေကိုအာမခံချက်ရှိမဲ့ဥပဒေနဲ့မူဝါဒတွေပြင်ဆင်ရေးမြမအစိုးရကိုတိုက်တွန်းသွားတာနဲ့တူနားဆင်နိုင်ပါတယ်ရခိုင်ပြည်နယ်အတွင်းရပ်ပေါင်း20ကျော်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရဘက်ကရဟတ်ရင်သုံးပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့တူဒီအမေရိကန်သမ္မတရွေးကောက်ပွဲမှာသတင်းအချက်လက်နဲ့လူမှုကွန်ရက်မီဒီယာတွေအကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ကြာသာပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရနိုင်တို့ကပြောပြပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်လာမဲ့အရေးကိုရှောင်ရှားနိုင်မယ်လို့သူမတင်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အသင့်ရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ
် Well, I don't think it's inevitable. It probably will. It possibly will. It could be at a very small level or could be at a larger level.
ဒါကိုရှောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူး။ဖြစ်ကောင်းဖြစ်လာပါမယ်။ဖြစ်လာနိုင်ခြင်းရှိပါတယ်။အနည်းချင်းပဲဖြစ်နိုင်တယ်လို့အများအပြားလည်းဖြစ်နိုင်ပါတယ်။ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့လုံးဝအသင့်ပြင်ဆင်ထားပြီးသားပါလို့ဘုဒ္ဓနေကအင်ဂျီရောမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားပါတယ်။အမေရိကန်လူထုကြားမှာယောဂဘိုးကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်အလားအလာကတိတ်နေပါတယ်လို့လည်းသမ္မတကဆိုပါတယ်။အမေရိကန်မှာယောဂဘိုးကူးစက်ပြန့်နှံ့လာမှာလားဆိုတာမေးခွန်းထုတ်เสียမရှိတော့ပဲ။ဘယ်အချိန်မှာလူပဏျောက်ကိုကူးစက်လာမှာလဲဆိုတဲ့မေးခွန်းပဲရှိတော့တယ်လို့ယောဂဘိုးထိန်းချုပ်ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကပြောပြီးနောက်တည့်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။အခုလက်ရှိအချိန်ထိဆိုရင်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအယောက်60ရှိနေပါပြီ။ကျွန်မရဲ့တာဝန်ရှိသူတွေအဓိကစိုးရိမ်နေတာကတော့ဘဲအချိန်မှာဘဲလိုကူးလာမှမသိပဲပြန့်နှံ့ကူးဆက်တာမျိုးပဲဖြစ်ပါတယ်။အဲဒီလိုဖြစ်နိုင်ခြင်းအလားအလာဖြစ်ရတဲ့ခုကို CDC ကဗိုလ်ဒူးနေမှာပဲကြေညာခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ကလူတယောက်ဟာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးဆက်နေတဲ့ဒေသတွေစီကိုခရီးသွားခဲ့တာလည်းမဟုတ်ဗိုင်းရပ်စ်ပိုးကူးဆက်ထားသူနဲ့အနီးကပ်ရှိခဲ့တာလည်းမဟုတ်ဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ထားတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးဆက်ပြန့်ပွားမှုတွေဒီရက်ပိုင်းတိတိသာသာတိုးလာနေတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲစီးလေ့ကျင့်မဲ့အစီအစဉ်တွေကိုရွှေ့ဆိုင်းလိုက်ပါတယ်။COVID-19 လို့နာမည်ပေးထားတဲ့ coronavirus ကြောင့်ဖြစ်တဲ့ရောဂါကူးစက်မှုတွေထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောခုလိုဆုံးဖြတ်တာဖြစ်ပြီးတော့လော်လော်ကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ကြောင်းနိုင်ငံစစ်ဘက်အရာရှိတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံတွင် coronavirus ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကအမေရိကန်စစ်ခြေစိုက်စခန်းတစ်ခုမှာတောင်ဝန်ထမ်းဆောင်နေတဲ့အသက်23နှစ်အရွယ်အမေရိကန်စစ်မှုထမ်းတဦးဒီရောဂါကူးစက်ခံရတဲ့အကြောင်းကိုအမေရိကန်စစ်တပ်ကတီးပြူထုတ်ပြန်ပြီးတရက်ကြာမှာခုလိုပူတွဲစီရင်လေ့ကျင့်မှုတွေကိုဆိုင်းငံ့ကြောင်ကြေညာခဲ့တာပါတောင်ကိုရီးယားစစ်တပ်မှာတောင်ဝန်ထမ်းနေတဲ့စစ်မှုထမ်းရဲ့အရက်ဖတ်ဝန်ထမ်း25ဦးထပ်မနေဒီရောဂါကူးစက်ခံထားရသလိုစစ်ကန်းနေမှာတီးကြခွဲစောင့်ကြည့်နေသူထောင်ထဲချီရှိနေပါတယ်တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာတရုတ်နိုင်ငံပြင်ပမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးဖြစ်နေတာပါအင်းဒီချင်းမြောက်ကိုရီးယားနိုင်ငံမှာတော့ဒီယောဂကူးစက်ခံရတဲ့ဖြစ်ရမကြရသေးပါဘူးဗိုင်းရပ်စ်ကူးစက်မှုတွေကိုဟန့်တားဖို့နယ်စပ်တွေကိုပိတ်ထားပြီးတော့တန်ကြားရှိသူတွေကိုတိကျခွဲထုတ်စောင့်ကြည့်တာတွေတင်းကြပ်လှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီလိုချုပ်တင်ကာကွယ်မှုတွေဟာတမျိုးသားလို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံစေဖို့ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အရေးအီရန်နိုင်ငံရဲ့ကံပြလှုပ်ဆောင်မှုပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဝေဖန်ပြောဆိုပါတယ်တောက်ကြနဲ့ဝိပုစုတော်မှုတချို့ကိုဖြစ်တော့ဖြစ်ခဲ့ရက်ဆိုင်ထားလိုက်ရတဲ့ဖြစ်နေတဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုပမာဏကိုအီရန်အာဏာပိုင်တွေဖုံးကွယ်ထားတယ်လို့ဆွတ်ဆွတ်ပြောဆိုပါရတယ်။ COVID-19 ရောဂါနဲ့ပတ်သက်ပြီးအီရန်နိုင်ငံဟာလိန်လယ်ပြောဆိုနေတယ်လို့သတင်းအချက်အလက်တွေကိုဖုံးကွယ်ထားတယ်လို့ VOA Persian ဌာနနဲ့နိုင်ငံရေးဌာနမှာဗိုလ်ဒူးနေကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brian Hook ကဆွတ်ဆွတ်ပြောဆိုတာပါ။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာအီရန်မှာအင်္ဂါနေ့က15ရောက်ရှိခဲ့ရာကနေ16ရောက်အထိဖြစ်သွားပြီလို့ဗိုလ်ဒူးနေအစိုးရမှအီရန်ဆိုရကပြောပါတယ် ဒါ့အပြင်ဗိုင်းရပ်စ်ပိုးကူးစက်ထားသူအရေအတွက်ဟာလေအင်္ဂါနေ့မှာ62ယောက်ရှိတာကနေဗိုလ်ဒူးနေ့မှာတော့နှစ်ဆကျော်တိုးပြီး139ယောက်အထိရှိသွားပြီလို့ပြောပါတယ်ဒီကရဒီဇင်မာလာကစပြီးဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်တဲ့တရုတ်နိုင်ငံပြီးရင်အီရန်နိုင်ငံဟာသေဆုံးသူအရေအတွက်ဒုတိယအများဆုံးနိုင်ငံမှာအီရန်ဆိုရကသူ့လူထုကိုပြောနေတဲ့အရေအတွက်ထက်ဘိုးပြီးဆိုးရွားတယ်ဆိုတာကျွန်တော်တို့သိပါတယ်ဆိုပြီးမစ္စတာဟုကပြောခဲ့ပေမဲ့အသေးစိတ်ကိုတော့တေချာပြောမတော်ပါဘူးအီရန်ဆိုရအနေနဲ့တော်လှန်ရေးလိုရတွေထက်ကိုယ့်လူထုရဲ့တာယာဝါပြောရေးကိုဘိုးပြီးဦးစားပေးစေချင်ပါတယ်လို့လည်းဘရိုင်ယန်ဟုကပြောပါတယ
်နိုင်ငံပေါင်း90နီးပါးမှာလူ8000ကျော်ကိုကူးစက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်နိုင်မဲ့နီးလန်းတွေကိုကမ္ဘာ့တော်ဝန်ကကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်လှုပ်ဆောင်နေကြပါတယ်။ဒီရောဂါကြောင့်သေဆုံးသူ 3,000 နီးပါးရှိပြီးတော့အများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ဒီဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံမှာကူးစက်မှုအရေအတွက်ကြာဆင်းလာနေပေမဲ့ကမ္ဘာ့တော်ဝန်ကူးစက်မှုနှုန်းကတော့ပိုများလာနေတာပါ။ NRD ကတိုက်ကလွဲရင်ကမ္ဘာတိုက်ကြီးတွေအားလုံးမှာဒီရောဂါကူးစက်မှုတွေရှိလာနေပြီးအခုဆိုရင်ကမ္ဘာ့တော်ဝန်ကူးစက်မှုအရေအတွက်ကတရုတ်နိုင်ငံတွင်ကူးစက်မှုနှုန်းထက်ပိုများသွားပါပြီ။ဒဲမန်နိုင်ငံမှာပထမဆုံးဒီယောဂါပိုကူးစက်ခံရသူရှိကြောင်းဒီကနေ့အတည်ပြုထားပြီးတော့ဥရောပနိုင်ငံတွေမှာကူးစက်ခံရသူအရေအတွက်တိုးလာနေပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံထားသူအရေအတွက်အများဆုံးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအချိန်မြင့်လှုပ်ဆောင်နေတဲ့အနေနဲ့ဂျပန်နိုင်ငံမှာတော့လာမယ့်တစ်လနေ့ကစပြီးတော့ဧပြီလအစောပိုင်းအထိဘူလာဒန်အလယ်တန်းနဲ့အထက်တန်းကျောင်းတွေအားလုံးကိုပိတ်ထားဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပဲညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းယောဂကူးစက်မှုဖြစ်နေတဲ့နိုင်ငံတွေကိုခရီးသွားထားတဲ့မှတ်တမ်းတွေယောဂကူးစက်ခံထားတဲ့သူတွေနဲ့ထိတွေ့ဆက်ဆံမှုရှိတဲ့မှတ်တမ်းတွေမရှိတဲ့သူတွေမှလည်းဒီဗိုင်းရပ်စ်ကူးစက်ခံရနိုင်ခြေရှိတယ်ဆိုတော့စိုးရိမ်မှုအစ်စ်တွေဖြစ်လာနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒေလီမြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုကျူဆိုပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့အတူ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတာပါ။ဂုဏ်ပြုကြေဆွဲပြီးတဲ့နောက်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဦးဝင်းမြင့်တို့တွေ့ဆုံဆွေးနွေးကြပါတယ်။ခီးစဉ်အတွင်းနှစ်နိုင်ငံနားလည်မှုစာချုပ်လာရီနဲ့သဘောတူညီချက်တွေကိုလက်မှတ်ရထိုးကြဖို့လည်းရှိပါတယ်။လက်မှတ်ထိုးဖို့သဘောတူညီထားတဲ့နားလည်မှုစာချုပ်လာရီထဲမှာတရားမဝင်တင်မောင်းကိုကူးမှုတားဆီးတိုက်ဖျက်ရေးကြားနဲ့တခြားတော်ရင်တွေ့ဆုံတွေကိုထင်းထင်းဆောင်ဆောင်ရေးဓာတ်ဆီလုံစာစီနဲ့ဆက်ဆက်တဲ့ပစ္စည်းတွေထုတ်လို့ရေးနဲ့ဆက်တော်ရေးကဏ္ဍမှာပူပေါင်းဆောင်ရေးဆိုင်ရာစာချုပ်လာတွေလည်းပါဝင်တယ်လို့အိန္ဒိယဝန်ကြီးပရကတ်ဂျာဗာဒီကာကဗိုလ်ဒူးနေမှာပြောထားပါတယ်။သမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံမှာရောက်နေချိန်မှာပဲတရုတ်နိုင်ငံဝူဟန်မြို့ကမြန်မာနိုင်ငံသားចောင်းသူတဦးနဲ့ចောင်းသားတဦးတို့ကိုအိန္ဒိယလေတပ်လေယာဉ် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပေးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီကြောင်းသားနှစ်ယောက်အတွက်လိုအပ်တဲ့အကူအညီအားလုံးကိုအိန္ဒိယတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ
်။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသင့်နဲ့ပတ်သက်ပြီးတော့ဟိန္ဒူနဲ့မွတ်စလင်တွေကြားပဋိပက္ခတွေရဲ့အတန်းကြာဖြစ်ပွားခဲ့ပြီးတဲ့နောက်ညူဒေလီမြို့မှာတော့ဒီနေ့လုံခြုံရေးတွေတိုးမြင့်ချထားလိုက်ပါတယ်။အိန္ဒိယနိုင်ငံသားဥပဒေသင့်နဲ့ပတ်သက်ပြီးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားပဋိပက္ခတွေကြောင့်31နှစ်ယောက်ထက်မနည်းသေးဆုံးပြီးတော့200ကျော်တန်ရရခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အေးအေးချမ်းချမ်းနေထိုင်ကြဖို့ပန်ကြားခဲ့ပြီးတဲ့နောက်နောက်ထပ်ကြမ်းဖက်မှုတွေထပ်မဖြစ်အောင်လုပ်တဲ့အနေနဲ့လုံခြုံရေးတွေကိုညူဒေလီမြို့အရှေ့မြောက်ဘက်ကလမ်းတွေပေါ်မှာချထားလိုက်တာပါဒါပေမဲ့အိန္ဒိယဆိုရဟာကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့တော့တရားလုံဆောင်ခြင်းမရှိခဲ့ဘူးလို့တိုက်ခန့်ကောင်းဆောင်တွေကဝေဖန်လိုက်ပြီးတော့ပြည်ထောင်စုဝန်ကြီးအမက်ရှားကိုယာလုကနေနှုတ်ထွက်ပေးဖို့အဓိကတိုက်ခန့်ပါတီဖြစ်တဲ့ကွန်ဂရက်ပါတီကဒီနေ့မှတောင်းဆိုလိုက်ပါတယ်ညဉ့်ညင်းနဲ့သဟာသဒဖြစ်ရေးကအိန္ဒိယနိုင်ငံရဲ့တီးခြားစရိုက်လက္ခဏာတွေထဲမှာအဓိကကျတဲ့အချက်တွေဖြစ်ပြီးတော့ဒေလီမြို့မှာနေထိုင်ကြတဲ့သူတွေအားလုံးညဉ့်ညင်းစွာနေထိုင်ကြဖို့နဲ့အခြေအနေတွေပြန်တည်ငြိမ်ပြီးပုံမှန်တိုင်းပြန်ရောက်ရှိနိုင်ဖို့ကကြည့်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဗိုလ်ဒူးနေ့က Twitter ကနေပြောပါတယ်အာဖဂန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေလာတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုအိန္ဒိယနိုင်ငံသားဖြစ်ရင်အမြန်လှုပ်ဆောင်ပေးတဲ့ဒီအိန္ဒိယနိုင်ငံသားဥတွေတစ်ကိုကန့်ကွက်တဲ့အနေနဲ့မွတ်စလင်တွေကဒေလီမြို့မှာစနေနေ့ကဆန္ဒပြရာကနေပဋိပက္ခတွေဖြစ်ပွားလာခဲ့တာပါဆန္ဒပြတဲ့သူတွေကတော့ဒီဥတွေတစ်ဟာခွဲခြားဆက်ဆံတယ်လို့ပြောပေမဲ့ဝန်ကြီးချုပ်ကတော့ဒီဥတွေတစ်ဟာဘယ်သူ့ကိုမှခွဲခြားဆက်ဆံမှုမဟုတ်ပဲရှားနိုင်ငံတွေမှာနှိပ်စက်ခံရတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုကာကွယ်ဖို့သာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Wisconsin ပြည်နယ် Milwaukee မြို့က Molson Coors Company ဘီယာချက်ဆက်ရုံနာမှာဗိုလ်ဒူးနေကပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးသွားတဲ့ပေါ်မြို့တော်ဝန်ကပြစ်တင်ရှုတ်ချပါတယ
် This cowardly act of violence is something that we have to make sure is never repeated in this community. But unfortunately, it is far too common in our country.
ဒီလိုတရေဘောကြောင့်တဲ့အကြံဖက်လို့ရမျိုးဒီနေရာမှာနောက်ထပ်ဘယ်တော့မှထပ်မဖြစ်အောင်ကျွန်တော်တို့လုံဆောင်ရပါမယ်။ဒါပေမဲ့လည်းအကြောင်းမလှစွာပဲဒီလိုဖြစ်ရမျိုးဟာကျွန်တော်တို့နိုင်ငံမှာမကြာခဏဖြစ်နေပါတယ်။ဘလို့ပဲဖြစ်ဖြစ်မိသားစုဝင်တွေအလို့သမားတွေနဲ့ကျွန်တော်တို့ရဲ့လူမှုဝန်ပိုင်းကိုအားပေးဖို့ဒီညကျွန်တော်တို့ဒီမှာစုဝေးကြတာပါလို့ Milwaukee မြို့တော်ဝန် Tom Barrett ကဗိုလ်ထူးနေ့ညမှာပြောသွားတာပါ။သမ္မတ Donald Trump ကလည်းတနက်ပစ်ခတ်မှုတွင်တည်ဆုံသွားသူတွေအတွက်ဝမ်းနည်းကြည်ခွဲရပါကြောင်းဗိုလ်ထူးနေ့ကကိုရိုနာဗိုင်းရပ်စ်အရေးသတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ရတပ်ဖွဲ့ရဲ့အဆိုအရအသက်52နှစ်အရွယ်တနသမားလက်ချက်ကြောင့်လူ9ဦးသေဆုံးသွားပြီးတနသမားလည်းကိုကိုကိုတတ်သေးသွားပါတယ်
။အမေရိကန်ပြည်ထောင်စုမှနိုမာလာနဲ့ချင်းပါမယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်းပြိုင်ခွင့်ရဖို့အတွက်ကိုအပြင်းထန်ဆက်ပြီးတော့ချိုးပန်းနေကြပါတယ်။တောင်ကလိုင်းနာပြည်နယ်မှာချင်းပါမယ်ပါတီအတွင်းပနာမရွေးပွဲမှာသူနိုင်ရပွဲရှိတယ်ဆိုတဲ့ကြိုတင်တွက်စာချက်တွေလည်းရှိနေတာပါ။ဒီမိုကရက်ကိုယ်စားလှယ်ရဲ့အင်္ဂါနေ့ညကစကားစစ်ထိုးပွဲမှာလည်းမစ္စတာဘိုင်ဒန်ကသူအနိုင်ရမှာဖြစ်ကြောင်းယုံကြည်မှုအပြည့်နဲ့ကြီးညာသွားခဲ့သလိုလူမှုသဘောထားစစ်တမ်းတစ်ချို့မှာလည်းဒုသမရာဟောင်းအနိုင်ရနိုင်ကြောင်းဖော်ပြနေပါတယ် 538.com website ရဲ့သဘောထားစစ်တမ်းမှာဆိုရင်လည်းမဲအားလုံးရဲ့30ရာခိုင်နှုန်းရမယ်လို့ခန့်မှန်းထားပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ရှေ့ဆုံးကရောက်နေတဲ့ဒီကမှာတိုင်းနယ်လုံးတိုင်းတာနဲ့ရှေ့ဆုံးကရောက်နေတဲ့ဗမော့ပြည်နယ်ထက်လွတ်တော်မဲ့ Bernie Sanders က23ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်အခုသတင်းလွှာတွေထဲမှာတော့အရင်ဆုံးကုလသမဂ္ဂလူ့အခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအကြောင်းဘာတွေဖော်ပြထားသလဲသိကြရပါမယ်။မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးမှာနိုင်ငံတွင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုအခွင့်အရေးတွေကာကွယ်ပေးဖို့မဖြစ်မနေအရေးကြီးတာကြောင့်ဒီအခွင့်အရေးတွေကိုအာမခံမဲ့ဥပဒေနဲ့မူဝါဒဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာနဲ့တခြားလူနည်းစုအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးကအခုကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းခဲ့တာပါ။ရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ ICကျေးနိုင်ငံတကာတရားရုံးရဲ့ကြားဖြတ်အစီအမံကိုမြန်မာအစိုးရအနေနဲ့လက်ခံဆောင်ရွက်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတော်များများကတိုက်တွန်းကြပါတယ်ဒီအကြောင်းကိုသားညွန့်ဦးကပြောပြမှာပါရှင
်မြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာနဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးမဟာမင်းကြီးမစ်ချယ်ဘက်ချလက်ရဲ့အစီအစဉ်သားထဲမှာတော့မြန်မာနိုင်ငံမှာရာစုနှစ်ဝက်ကျော်ရှိနေခဲ့တဲ့ဥပဒေတွေနဲ့အစိုးရမူဝါဒတွေမှာလူနည်းစုဘာသာဝင်နဲ့လူမျိုးစုတွေပေါ်မှာခွဲခြားဆက်ဆံတာဖယ်ထုတ်တာတွေရှိနေတယ်လို့ထောက်ပြပြီးတော့ဒီလိုမူဝါဒတွေကြောင့်အကြမ်းဖက်မှုတွေ၊စီးရဲမွေးတိမ်မှုတွေနဲ့အမျက်ထုတ်မှုတွေဖြစ်ပေါ်စေတယ်လို့သူကသုံးသပ်ထားပါတယ်။ဒါပြင်1982ခုနှစ်နိုင်ငံဖြစ်မှုဥပဒေမျိုးတွေကြောင့်လည်းရိုဟင်ဂျာတွေနဲ့အခြားမွတ်စလင်တွေနိုင်ငံမဲ့ဖြစ်သွားစေတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်လည်းပဲဒီမူဝါဒတွေကိုပြင်ဆင်မှုတွေလုပ်ဖို့ဆိုပြီးသူကတိုက်တွန်းလာပါ
Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and minority rights regime.
ခွဲခြားဆက်ဆံမှုတွေရှိနေတဲ့ဥပဒေတွေနဲ့မူဝါဒတွေကိုဖြစ်ပြရမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအုပ်ချုပ်ရေးအစဉ်အဆက်မှာခွဲခြားဆက်ဆံမှုတွေမရှိဖို့လူနည်းစုအခွင့်အရေးတွေကိုအာမခံဖို့တကယ့်အခွင့်အလမ်းကောင်းတစ်ခုပါ။
ဆယ်စုနှစ်နဲ့ချီကြာနေတဲ့အာဏာရှင်အုပ်ချုပ်မှုကနေပြီးတော့အသွင်ပြောင်းလာချိန်မှာနိုင်ငံခြားသားမုန်းသီးမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာတာတွေကြောင့်မြန်မာနိုင်ငံအသွင်ကူးပြောင်းမှုဟာဖိအားတွေနဲ့မတိကျမှုတွေရင်ဆိုင်နေရတယ်လို့လည်းကုလမဟာမင်းကြီးကပြောပါတယ်။လွတ်လပ်လာတဲ့အင်တာနက်အွန်လိုင်းတွေကတဆင့်အစွန်းအောင်မျိုးသားရေးလှုပ်ရှားမှုတွေကဒီအကြမ်းဖက်မှုတွေနဲ့မုန်းသီးမှုတွေတုံးပြီးတော့လူမှုအထူးဂရုံးတွေဖြစ်လာအောင်လှုံ့ဆော်လာနေကြတယ်လို့ဆိုပါတယ်။ဒါကြောင့်လည်းပဲရွန်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေပေါ်မှာရလုံမုန်းသီးမှုတွေဆန့်ကျင်ဖို့လုံဆောင်မှုတွေတိုးလာတဲ့အပေါ်မှာကိုင်းတွယ်ဖြည့်ရှင်းဖို့ဆိုပြီးမြန်မာအစိုးရကိုတိုက်တွန်းသွားသူပဲပန်းစကားလှုပ်ရှားမှုလိုမျိုးအရက်ဘလူးမှုခွဲစည်းတွေရဲ့လှုပ်ရှားမှုမျိုးဘာသာစုံချစ်ကြည်လှုပ်ရှားမှုမျိုးတွေကိုလည်းအားပေးထောက်ခံရမယ်လို့ကုလမဟာမင်းကြီးကပြောပါတယ်။တစ်ချိန်တည်းမှာလည်းပဲ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ရိုဟင်ဂျာလူနည်းစုတွေကိုအကာအကွယ်ပေးဖို့ကြားဖြတ်စီမံဆုံးဖြတ်ပေးထားတာကိုလိုက်နာဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။
The government should be encouraged and should implement the provisional measures that has been
ICJ နိုင်ငံတကာတရားရုံးကနေချမှတ်ခဲ့တဲ့ကြားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုပါတယ်
။ပြည်ပခတွေဖြည့်ရှင်းပြီးတော့ညီညာရေးတည်ဆောက်ဖို့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆောင်ရွက်ဖို့ဆိုတဲ့နေရာမှာလူနည်းစုအခွင့်အရေးတွေကမဖြစ်မနေအရေးကြီးတယ်လို့ဆိုပါတယ်။ တာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့စစ်ဘက်ကိုရတားအုပ်ချုပ်ရေးအောက်ထားဖို့စတွေကိုပိုင်ဖြတ်ချက်ရှိရှိလှုပ်ဆောင်သွားဖို့နဲ့နိုင်ငံသားဖြစ်မှုဥပဒေအပါအဝင်ဥပဒေရေးရာနဲ့မူဝါဒရေးရာပြည်ဝင်ပြောင်းလဲမှုတွေလုပ်ဖို့အစနောက်အမျိုးသားလက္ခဏာသစ်တရားကိုပုံစံတော့မတူကွဲပြားမှုတွေပေါ်နားလည်လက်ခံမှုအားပြီးတဲ့ပညာရေးတရားဖြစ်လာဖို့ပြည်ပြည်ပြောင်းလဲမှုတွေလုပ်သွားရမယ်ဆိုပြီးတော့လဲဒီလူခွေမဟာမင်းကြီးကထောက်ပြသွားပါတယ်နဲ့ရှိုင်းရှိုင်းကွဲပြားဖြစ်ပေါ်နေတာတွေကိုကုစားဖို့ဆိုလို့ရှိရင်အသွင်ကူပြောင်းရေးတရားမျှတမှုရှာဖွေလုပ်ငန်းစဉ်တွေဟာအထောက်အကူဖြစ်နိုင်တယ်လို့လည်းကုလမဟာမင်းကြီးကပြောခဲ့ပါတယ်။ကုလမဟာမင်းကြီးရဲ့ဒီအစဉ်ကစားအပေါ်နိုင်ငံအတော်များများကဆွေးနွေးရတဲ့နေရာမှာ ICJ နိုင်ငံတကာတရားရုံးကချမှတ်ခဲ့တဲ့ဂျားဖြတ်အရေးပေါ်စီမံကိန်းကိုလိုက်နာဖို့မြန်မာဆွေးနွေးကိုတိုက်တွန်းကြပါတယ်။တရုတ်နိုင်ငံပါဝင်အင်းနီးချင်းနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အတိုင်းဒုက္ခသည်တွေနေရာပြန်ရေးကိုမြန်မာဆန်ဆန်ဆောင်ရွက်ဖို့ကိုအဓိကထားတိုက်တွန်းကြပါတယ်။တချိန်တည်းမှာပဲဒီရခိုင်ပြည်နယ်အတွင်းလက်တလောဖြစ်လာနေတဲ့အေးရခိုင်လက်နက်ကင်တွေနဲ့ဖြစ်နေတဲ့ CA PRIP ခါရီကြောင့်ဒေသခံတွေအခြေအနေပိုဆိုးလာတဲ့ပုံမှာလဲစိုးရိမ်နေကြောင်းသူတို့ထောက်ပြကြပါတယ်။ဘရစ်ရှ်နိုင်ငံတန်ကူစလေကတော့ရခိုင်ပြည်နယ်ကအခြေအနေသစ်တွေကြောင့်ဒေသခံတွေကိုနောက်ထပ်ကန့်သတ်ချုပ်ချယ်မှုတွေမလုပ်ဖို့တိုက်တွန်းပါလေ
။ The UK is concerned by growing restrictions on freedom of expression. We call on the government of Myanmar to lift the internet shutdown.
ဘလတ်စွာပြောဆိုခွင့်ကိုကန့်သတ်လာတာတွေကို UK အစိုးရအနေနဲ့စိုးရိမ်မိပါတယ်။ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်မှုပြန်ရုပ်သိမ်းပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်လာတဲ့အခြေအနေသစ်တွေကြောင့်ရိုဟင်ဂျာ၊ရခိုင်နဲ့တခြားလူမျိုးတွေအပေါ်ကန့်သတ်မှုတွေမလုပ်သင့်ပါဘူး
။အခုနှစ်မှာကျင်းပမဲ့ယူကောက်ပွဲလက်ရှိဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လက်ရှိလုပ်နေတဲ့ညီညွတ်လုပ်ငန်းစဉ်တွေဟာအတိတ်ကာလမြန်မာနိုင်ငံရဲ့ပြဿနာတွေကိုကင်ထွက်ဖြေရှင်းဖို့မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်နိုင်ဖို့အတွက်အရေးကြီးတဲ့အခွင့်အလမ်းတွေဖြစ်တယ်လို့ကုလမဟာမင်းကြီးမစ်ချယ်ဘက်ချလက်ကပြောပါတယ်။ပြည်내မှုတွေနဲ့ပြည်ပခါတွေနှစ်ပေါင်းများစွာကြုံတွေ့ခဲ့ရတဲ့နောက်လူ့ဖွဲ့စည်းကိုတိဆောက်တဲ့နေရာမှာဒန်းတူညီများမှုပေါ်တည်ပြီးတော့ခွဲခြားဆက်ဆံမှုမရှိဘဲနဲ့အပြန်အလှန်လေးစားအတိမတ်ပြုဖို့ဆိုတာတွေကရေးပါတယ်ဆိုတာကိုလည်းသူကသတိပေးပြောဆိုသွားပါတယ်ခင်ဗျာ
ဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းတဲ့အစီရင်ခံစာပါမြန်မာပြည်ရဲ့လူ့ခွင့်ရေးအကြောင်းကိုတာညုံစူးစီးတင်ပြခဲ့တာပါရှင်အခုရခိုင်ပြည်နယ်ကစီရေးပြည်ပခါတွေဘက်ကိုအလှည့်ပေးပါမယ်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြေပုံမြို့နယ်တွေမှာဒီကနေ့လဲအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေပြီးအစိုးရဘက်ကရဟတ်ရင်တုံးပြီးတိုက်ခိုက်ခဲ့တဲ့အကြောင်းအေအေဘက်ကပြောပါရတယ်။ဒီကနေ့ညနေပိုင်းမှာကြောက်တော်မြို့နယ်တင်းမရွာဘက်မှာဆက်လက်တစည်းလက်နက်ကြီးကြီးထိလို့ခရီးသည်5ဦးဒဏ်ရာရခဲ့တာလည်းရှိပါတယ်။ရပ်ပေါင်း20ကျော်ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါဒီကနေ့မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမရွာနဲ့မြေပုံမြို့နယ်စင်းင်းရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့အေအေပြောခွင့်ရခိုင်တုခကခုလိုပြောပါတယ
်ဒီနေ့ဖေဖော်ဝါရီလ28ရက်မှာတော့ကြောက်တော်မြို့နယ်တင်းမရွာရဲ့အချင်းမြောက်ဘက်ဒီ1ကီလိုမီတာခွဲလောက်အကွာမှာရှိနေပြီးတော့ဒီမနေ့9:28မိနစ်ကစပြီးတော့မှဒီရန်ဆိုင်တိုက်ပွဲဟိုအပြင်းထန်ဖြစ်နေတာရှိတယ်မနေ့7:04မိနစ်မှာရန်သူဘက်ကနေပြီးတော့ဒီရဟတ်ရဲ့နစီနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်အထိကိုက်ကြဆုံးမှုအသေးစိတ်ကြတော့လုံးလုံးစင်မသိရသေးဘူးဗျနောက်ပြီးလို့ရှိရင်မြေပုံမျိုးနယ်စငင်းရွာရဲ့အရှင်းမြောက်ဖက်ဒီ 4.4 ကီလိုလောက်အကွာမှာရှိတဲ့တောင်တန်းမှာ26ရင်းတွေကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်အဲ့ဒီနေရာတွေရောခြားနေရာတွေမှာပါတိုက်ပွဲတွေဆက်ပြီးတော့ဖြစ်တာရှိတယ်ရန်သူဘက်ကတော့ရဟတ်ရဲ့နစီဂျဲတိုက်လေရဲ့နစီနဲ့နေပြီးတော့မှဒီတနအီခွေးလောက်ကြောင်ဟိုလာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်ဟိုအဲ့ဒီတိုက်ပွဲမှာတမ66ရဲ့လက်အောက်ခံဒီခမားတစေစီကနေပြီးတော့ဒီအလောင်းအရှုပ်ရဲ့နောက်စစ်အုံဆောင်လက်နက်ခေယံဒီစာရွက်စာတမ်းတွေဟိုကျွန်တော်ဒီဒုတိယနေ့အဖြစ်ဆက်ပြီးတော့တင်စီရမိတာရှိတယ
်။တိုက်ပွဲဖြစ်စဉ်တွင်ဒီကနေ့ညနေပိုင်းမှာပလဝါကနေကြောက်တော်ကိုသွားတဲ့ဆက်လီတစီတိမနဲ့ဗျန်တန်းရွာကြားလက်နက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်ခရီးသည်5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တိမရွာသားတို့ကပြောပါတယ
်။ဒီကြောင့်လောက်သွားနေတဲ့ပလဝါကဆိုင်အထက်ဆန်ပုလေးဆန်ဘုတ်တို့ငန်းတောင်တောင်ထက်ကနေပြီးတော့တဲမလို့ကပြစ်ပြီးတော့ခေါ်တာငါရောက်ထိခိုက်တယ်လို့ပြောတယ်
ကျောက်တော်မြို့နယ်တင်းမရွာသားတွေကတော့နှစ်ဖက်သက်ဖွဲ့တို့ရက်ရှည်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ကြောက်လန့်နေတယ်လို့ဆက်ပြောပါတယ
်အခုလည်းဖြစ်နေတော့လေနေသွားပြီးတော့ပြန်ပြီးတော့စားဖြစ်တယ်တင်းမဖားမှာဖြစ်နေတာနိုင်ရှင်နဲ့သုံးရက်ရှိပြီဒီလိုဆိုတင်းမရွာသားတွေကတော့ကြောက်ကြောက်လန့်လန့်ကနေရတာပေါ့
မနေ့ကလည်းချင်းမြင့်နယ်ပလဝါမြို့နယ်နှုံဘူးရွာကျောက်တော်မြေပုံအမ်းမြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါတယ်အထူးသဖြင့်ကြောက်တော်မြို့နယ်တင်းမရွာတစ်ဝိုက်နဲ့ချင်းမြင့်နယ်ပလက်ဝမြို့နယ်မီချောင်းတရာတမတော်လက်နက်ကြီးစခန်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာ22ရက်မြောက်ရှိနေပြီဖြစ်ပါတယ်။မီချောင်းတရာတမတော်လက်နက်ကြီးစခန်းကိုအေအေဘက်ကနေဝိုင်းပတ်ပိတ်ဆို့ထားတာကြောင့်ရဟတ်ရင်တွေနဲ့ပြစ်ကူနေတယ်လို့လည်းအေအေဘက်ကရောမိဝကျေးရွာဒေသခံတွေကပြောပါတယ်။ ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်ဖက်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။မနေ့ကလည်းမြောက်ဦးမြို့နယ်စိမ့်သိအင်းနဲ့ကြောက်စိတ်ဘုံကြီးကျောင်းကြားမိုင်းတလုံးပောက်ွက်ခဲ့ပြီးထိခိုက်တန်ရရရှိမှုတော့မရှိဘူးလို့ဒေသခံတွေကပြောပါရယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးရခိုင်လက်နက်ကိုင်ဖွဲ့တို့စစ်ရေးသိမ်းမှနေတာတစ်နှစ်ကျော်ကြာပြီဖြစ်တယ်လို့စစ်ရေးပဋိပက္ခတွင်အရတား36,000ကျော်စစ်ဘေးသိမ်းရှောင်နေရပါတယ်။ဒီလိုစစ်ရေးပြဿနာတွေကိုတွေ့ဆုံဆွေးနွေးရေးနီးလမ်းနဲ့အဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေနိုင်ငံတကာကနေတွန်းအားပေးနေပေမဲ့အဆမ်းမြောက်ခြင်းမရှိခဲ့ပါဘူး။ရခိုင်ပြည်နယ်တွင်အေးအဖွဲ့တည်ရှိမှုကိုတမတော်ကလက်မခံတယ်လို့ရခိုင်ပြည်နယ်တွင်အခြေချဖို့ဟာအေးအဖွဲ့ရဲ့ရည်မှန်းချက်ဖြစ်နေတဲ့အနေအထားကြောင့်နှစ်ဖက်ညှိနှိုင်းဖို့ဟာခက်ခဲနေဦးမဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။
2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတာနာအဖစစ်အစိုးရ20လက်ထက်နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာတမတော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ဒီမိုကရေစီအခြေခံစံနှုန်းနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကျတဲ့အတမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်တဲ့လို့မြင်ကြပါသလဲ။အခုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာနဲ့ပဲဖြစ်ဖြစ်အတန်းနဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရသလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးထားလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါရခင်ဗျာ
။ VOA ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခု American သမရရွေးကောက်ပွဲနဲ့လူမှုမီဒီယာတွေကြောင်းသိကြရပါမယ်။အမေရိကန်သမရရွေးကောက်ပွဲသတင်းအချက်အလက်တွေကိုလူမှုကွန်ရက်မီဒီယာတွေမှာရယူသုံးစွဲသူအများစုဟာအာဖရိကန်အမေရိကန်တွေဖြစ်တယ်လို့ Nielsen အဆင့်သတ်မှတ်ရေးကုမ္ပဏီတစ်ခုကလေ့လာဖော်ပြထားပါဗျ။2016အမေရိကန်သမရရွေးကောက်ပွဲတုန်းကရုရှားရဲ့နှောက်ယှက်မှုတွေဟာသူတို့ကိုအဓိကထားပြစ်မှတ်ထားလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအစီရင်ခံစာတစ်ခုကဖော်ပြခဲ့ပြီးဒီနှစ်ရွေးကောက်ပွဲမှာလည်းထပ်ပြီးတော့လှုပ်ဖို့ရှိတယ်လို့မျှော်လင့်ထားပါတယ်။တောက်ကယ်ရိုလိုင်းနားပြည်နယ်မှာရှိတဲ့အာဖရိကန်အမေရိကန်တွေကတော့အဲ့ဒီအတွက်လူမှုကွန်ရက်မီဒီယာတွေကိုသတိထားနေတဲ့အကြောင်းခရစ်ဆင်ကင်းစ်သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင်။
အခုအာဖရိကန်အမေရိကန်ကျောင်းသားတွေဟာနိုင်ငံရေးသတင်းအချက်အလက်အများစုကိုလူမှုကွန်ရက်မီဒီယာတွေကရတယ်လို့ပြောပါတယ်။ Ryan Clement က
You can like find out everything
ကျွန်တော်တို့သိချင်တာတွေအားလုံးလူမှုကွန်ရက်မီဒီယာတွေမှာရှာနိုင်ပါတယ်။ဒါကြောင့်ဒါတွေကအကောင်းဆုံးလို့ကျွန်မထင်ပါတယ်
။ဒါပေမဲ့လည်းသူတို့ဟာ2020သမရရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့တေချာစီစစ်ပြီးသတင်းမှန်ကန်မှုကိုစစ်ဆေးနေကြပါတယ်။အခုလိုအာဖရိကန်အမေရိကန်မဲဆန္ဒရှင်တွေသွေးကွဲစေဖို့အချက်လက်မှားတွေကိုတမင်လှုပ်ဆောင်နေတာကိုသတိထားဖို့လုံခြုံရေးကျွမ်းကျင်သူတွေကသတိပေးနေတာပါ2016တုန်းကတော့သူနဲ့အတူတခြားသူတွေမဲမပေးပြအောင်လှုပ်ဆောင်တဲ့ Facebook အချက်လက်တွေကိုတွေးခဲ့ရတယ်လို့တောင်ကယ်ရိုလိုင်းနားမဲဆန္ဒရှင် Ron Woods ကပြောပါတယ
် They can do whatever they power
ရရှာတွေကတော့မဲဆန္ဒရှင်တွေမဲလာမပေးအောင်သူတို့လုံနိုင်တယ်များလုံမှာပါကျွန်တော်တို့သာတက်တက်ကြွကြွမပါဝင်ဘူးသတင်းတွေတိမထားဘူးဆိုရင်မဲပေးပြစ်မယ်မထင်ပါဘူ
းပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အစီရင်ခံစာထဲမှာ2016သမရမဲဆွဲပွဲအတွင်းဆိုရှယ်မီဒီယာတွေပေါ်ကရုရှားလွှမ်းမိုးမှုဟာအာဖရိကန်အမေရိကန်တွေကိုတခြားအုပ်စုတွေထက်အဓိကပိုထားတယ်လို့ဖော်ပြထားပါတယ်အာဖရိကန်အမေရိကန်တွေနဲ့မဲဆန္ဒရှင်တွေအားလုံးလူမှုကွန်ရက်ကနိုင်ငံရေးအချက်အလက်တွေကိုစီစစ်ဖို့အရေးကြီးတယ်လို့မဲဆွယ်စည်းရုံးသူ Garrett McDaniel ကပြောပါတယ
်2016 definitely right
2016ကချက်ပေးခေါလုံးထိုးလိုက်တာဖြစ်ပြီးတော့ရုရှားအစိုးရအနေနဲ့ Black Lives Matter လို့လူထုလှုပ်ရှားမှုစာမျက်နှာတူတွေသုံးပြီးလူမဲတွေရဲ့မဲတွေကိုဘယ်လိုလဲစားခဲ့တယ်လဲဆိုတာတွေ့ကြရတာပ
ါရုရှားအင်တာနက်အုပ်စုဖွဲ့လှောင်ပြောင်သူတွေကလည်း Social Media Post အတုတွေဖန်တီးပြီးလူမဲမဲဆန္ဒရှင်တွေကိုလွှမ်းမိုးဖို့လှုပ်ခဲ့တယ်လို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ဒီအတုတွေဟာလူမှုရေးအကွဲအပြဲနဲ့ပါတီစွဲတွေကိုပိုပြီးခိုင်မာစေဖို့ဒီဇိုင်းထွင်ထားပြီးတော့အမေရိကန်နေနဲ့အစိုးရအဖွဲ့အစည်းတွေကြား ယုံကြည်မှုတွေကိုဖျက်ဆီးစေပါတယ်။နိုင်ငံရေးလေးလာသူ Todd Shaw က
in a broad respect social media
ကျေပြန့်ကြည့်မယ်ဆိုရင် social media ဆိုတာလူတယောက်ချင်းစီရဲ့အစွဲတွေကိုခိုင်မြအောင်လုပ်ပေးတာပါလူမဲအမေရိကန်တွေအပေါ်မှာလည်းဒီအကျိုးသက်ရောက်မှုရှိပါတယ်လူမဲတွေအတွက်ပက်တင်နဲ့ထတ်စီဖို့ဒီနာမကမနဲ့လူမဲ social media ကလူမှုအတိုင်းအဝန်းတွေကြားဆွေးနွေးစရာနေရာဖြစ်လာပါတယ
်ရုရှားအခြေဆိုင် internet သုတေသနာ agency က Facebook Twitter Instagram နဲ့ YouTube account ထောင်ပေါင်းများစွာကိုသုံးပြီး Hillary Clinton မဲဆွယ်စည်းရုံးရေးကိုဒုက္ခပေးပြီးဒေါ်နယ်ထရန့်ထောက်ခံမှုရအောင်လုပ်ခဲ့တယ်လို့အမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီအစိုးရခန်းစာကဖော်ပြပါတယ်2020ရွေးကောက်ပွဲမှာရုရှားရဲ့လွှမ်းမိုးမှုကကာကွယ်ဖို့ Facebook အနေနဲ့ဘယ်လိုလှုံ့ဆော်ထားသလဲဆိုတာကို Facebook ကဘာလုံးဆိုင်ရာမူဝါဒအကြီးအကဲမော်နီကာဘရစ်ကတ်ကအခုလိုပြောပါတယ်
As soon as we find something that those fact checking organizations
ကျမတို့အချက်လက်စစ်ဆေးပေးတဲ့အဖွဲ့တွေကတင်အမာတွေလို့သတ်မှတ်ပေးလိုက်တာနဲ့ကျမတို့ Facebook ပေါ်မှာဖြန့်ချိမှုကို short ချဖြစ်ပါတယ်အဲ့ဒီနောက်ဒီသတင်းအမားနားမှာဆက်ဆက်တဲ့သတင်းတွေတင်ပေးပြီးတော့ဒီသတင်းအမားကိုရှယ်တဲ့သူတွေအနေနဲ့ဒါဟာအမားအဖြစ်သတ်မှတ်ထားတယ်ဆိုတဲ့သတိပေးချက်လည်းရမှာပါ။တ
ောင်ကယ်ရိုလိုင်းနားပြည်နယ်တိုက်ကတော်ကဒေဗီယွန်ပက်တီကចောင်းသားတွေနဲ့ပူးပေါင်းပြီးဆိုရှယ်မီဒီယာပေါ်မှာနိုင်ငံရေးအချက်လက်တွေကိုဘယ်လိုခွဲခြားရမလဲဆိုတာကိုလေ့လာနေပါတယ်။သူကတော့ရှေ့ဆက်သွားဖို့အကောင်းမြင်တယ်လို့ပြောပါတယ်။
I think with the exposure from this past
တော့ဆက်တော့ယူကော့ပွဲရဲ့အတွေ့အကြုံအရကျွန်တော်တို့အများကြီးစိတ်ပူစရာမလိုပါဘူး။ဘာလို့လဲဆိုတော့အများကြီးစောင့်ကြည့်နေပြီးတော့အများကြီးစစ်ဆေးနေပါပြီ
။စနစ်တကျညှိနှိုင်းပြီးတည်င်းအတုဖြန့်တဲ့အဖွဲ့တွေကတည်င်းအမှားတွေကိုမဖြန့်ခင်သူတို့ကိုရှားဖွေဖယ်ရှားဖို့အတွက်လုံခြုံရေးအစီအမံတွေကိုလည်းနှစတိုးမြင့်လှုပ်ဆောင်နေတယ်လို့ဆိုရှယ်မီဒီယာကုမ္ပဏီတွေကပြောပါတယ်။ဒီလိုအခြေအနေတွေရှိနေတဲ့တစ်ချိန်တည်းမှာပဲ African American အများစုကသူတို့ဘာသာသူတို့တည်င်းအမှားတွေကိုတတိထားပြီးဆိုရှယ်မီဒီယာတွေကိုသုံးစွဲနေတယ်လို့ပြောပါတယ်ခင်ဗျာ။
ကိုငင်ချမ်းပြောပြခဲ့တာပါရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ဥအောင်ခင်ရဲ့မြမရေးတုံသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါရှင်အခုကြာသပတင်းနေ့ညနေခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပროဗ်စ်ပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်ရှားနိုင်မယ်လို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တော့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အသင်းရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ်။အမေရိကန်လူထုကြားမှာရောဂါပိုးကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်အလားလာကတိတ်နေပါတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ကျော်လာပြီဖြစ်ပြီးလူ10000ကျော်ရောဂါပိုးကူးစက်ခံထားရတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံအကြားပူးတက်စည်းရေးလက်ကျင့်မဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကဒီရက်ပိုင်းအတွင်းတိတိတသားကိုတိုးလာနေတာပါ။COVID-19 ရောဂါကြောင့်ဖြစ်တဲ့ COVID-19 ကြောင့်ရောဂါပိုးကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောအခုလိုဆုံးဖြတ်တာဖြစ်ပြီးလွယ်လွယ်ကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ဘူးလို့နိုင်ငံစစ်ဖက်တာဝန်ရှိသူတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒီလီမြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုကြိုဆိုပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့အတူလေးရကြာနိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံမှာရောက်နေချိန်မှာပဲတရုတ်နိုင်ငံဝူဟန်မြို့ကမြန်မာနိုင်ငံသားចောင်းသူတူနဲ့ចောင်းသားတူတို့ကိုအိန္ဒိယလေတပ်လေယာဉ် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပြီးပြီးတော့လိုအပ်တဲ့အကူအညီတွေပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယနိုင်ငံတန်ရုံးရဲ့ Facebook မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသစ်နဲ့ပတ်သက်ပြီးဟိန္ဒူနဲ့မွတ်စလင်တွေအကြားပဋိပက္ခတွေရဲ့ဒဏ်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်ညူးဒီလီမြို့မှာဒီကနေ့လုံခြုံရေးတွေတိုးမြင့်ချထားလိုက်ပါတယ်ခင်ဗျာ။
ကြာသပတင်းညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုညနေအစည်းအဝေးထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစည်းအဝေး PP ချင်း Intercept 17နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစည်းအဝေးကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်
This program has come to you from the Voice of America, Washington.
From Washington, this